မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းထားတဲ့သတင်းစနစ်ပတ်ရှိလာပြီဖြစ်ပြီးစစ်တပ်နဲ့အရေးတွေရဲ့အကြမ်းဖက်ဖြိုခွဲမှုတွေရှိနေတဲ့အကြားကပဲနိုင်ငံတလောမှာအာဏာသိမ်းမှုကိုကန့်ကွက်ဆန္ဒပြနေကြဆဲဖြစ်ပါတယ်။ဒဝင်းမြို့မှာပညာရေးဝန်ထမ်းတွေ၊ engineering နဲ့ data ကံတွေရှိသေးပြီး CRPH ကအစ်ဖွဲ့စည်းလိုက်တဲ့အမျိုးသားညီညွတ်ရေးအစိုးရကိုထောက်ခံဆန္ဒပြပွဲပြုလုပ်ခဲ့တာပါ။ဖားကန်တဲ့ဇဂိုင်းမှာတော့လူငယ်ဆန္ဒပြသူတွေဟာအလံတွေကိုကင်ဆောင်ပြီးစိုက်ကယ်တွေနဲ့လှည့်လည်ကြွေးကြော်ဆန္ဒပြကြသလိုဒဇင်မျိုးကလေးဝလမ်းမကြီးပေါ်မှာရှိတဲ့ကျေးရွာတွေမှာလည်းစိုက်ကယ်တပိတ်တွေပြုလုပ်ခဲ့ကြပါတယ်။နိုင်ငံတော်ဝန်မှာဆန္ဒပြပွဲတွေဆက်ပြီးဖြစ်ပွားနေနေမှာပဲစစ်ကောင်စီဘက်ကလည်းတကြွလှုပ်ရှားသူတွေကိုဆက်လက်ဖမ်းဆီးနေပြီးရန်ကုန်မှာတော့6ရောက်ထက်မနည်းထပ်ပြီးအဖမ်းခံခဲ့ရပါတယ်။အခုလိုဖမ်းဆီးနေတဲ့ကြားကပဲရန်ကုန်ကဗဟန်း၊တာမွေ၊ကြောင်မြောင်းတွေမှာတနင်္လာနေ့ကဆန္ဒပြခဲ့ကြသလိုမန္တလေး၊မိထီလာ၊မကွေ၊မြင်းကြံ၊မုံရွာ၊မုကုတ်၊ကတား၊ပေါင်အပါဝင်မြို့တော်များများမှာလည်းအသက်ဖွဲ့စည်းလိုက်တဲ့မြို့သားညီညွတ်ရေးအစိုးရကိုထောက်ခံကြောင်းဆန္ဒထုတ်ဖော်ပွဲတွေပြုလုပ်ခဲ့ကြတာပါ။မြင်းကြံမြို့ကဆန္ဒပြပွဲအတွင်းမှာတော့စစ်ကောင်စီဘက်ကပြစ်ခတ်တာကြောင့်နှစ်ယောက်တနက်ချီထိမှန်ပြီးတယောက်ကစိုးရင်ရတယ်လို့မြင်းချံမြို့ကန်သူက VOA ကိုပြောပါတယ်။စကိုင်းတိုင်းကနီနဲ့ရှမ်းပြည်နယ်ကြောင်မဲမြို့တွေမှာနောက်ထပ်9ယောက်တေဆုံးကြောင်းတနင်္လာနေ့မှာအတည်ပြုနိုင်ခဲ့တာကြောင့်အခုဆိုစစ်တပ်အာဏာသိမ်းခဲ့တဲ့ Federal တပ်ကနေစပြီး April 18ရက်နေ့အထိနိုင်ငံတော်ဆန္ဒပြမှုတွေမှာတေဆုံးခဲ့ရသူ939ဦးရှိသွားပြီဖြစ်ပြီးအတိအကျအရေးအတွက်ကတော့ဒီထက်များနိုင်တယ်လို့နိုင်ငံရေးကျန်းသားများကူညီဆောင်ရှောက်ရေးအသင်းကနေစင်းထုတ်ပြန်ပါတယ်အဖမ်းခံရသူကတော့3200ကျော်ရှိနေတာပါ